ကချနာပူရီပြည်နယ်ကနေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာလူသမား၄၅ယောက်ကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့တယ်လို့တုံးရဲအတွင်းကချနာပူရီနေဆက်မှာဖမ်းမိသူ၆၀ကျော်ရှိတယ်ဆိုပြီးမြန်မာပြည်သားများရေပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ်။ဒါ၂၃ရက်နေ့မှာ၄၅ယောက်မိတယ်။၂၄ရက်နေ့မှာ၆၃ယောက်မိတယ်။အဲ့ဒီကချနာပူရီပြည်နယ်နဲ့မိတယ်မှာ တရားမွေမှာ50နဲ့ရှိအောင်လမ်းပြပွဲကတယောက်ဖမ်းဆီးရသူပါတယ်။အော်တိုဘာ20နှစ်23နှစ်လီအဲ့ဒီ၃ရက်တည်းမှာကချနာပူရီပြည်နယ်ထဲမှာပဲတရားမွေနေဆက်ဖြတ်ကျော်တဲ့တရားမွေမြန်မာ66ယောက်ကိုထိုင်းတပ်မတော်ကနေပြလက်ရဖမ်းဆီးရမိပြီတော့လမ်းပြပွဲက2ယောက်ကိုပါဖမ်းဆီးရမိတာဖြစ်ပါတယ်။
ဖက်စီခံရတဲ့မြန်မာတွေကတော့တနင်္သာရီတိုင်းတိခိနယ်ဇက်ကနေဝင်လာကြတဲ့ဒဝေဒေသခံများအပါအဝင်နေပြီးတော့ပဲခူးရန်ကုန်မကွေးနဲ့မော်လမြိုင်တို့ကလာကြသူတွေဖြစ်ကြပါတယ်။သူတို့တွေဟာစမုတ်ပရာကန်ပထုံသာနီချွန်ဘူရီနဲ့စရာဘူရီပြည်နယ်တွေမှာအလုပ်လုပ်ကြပြီးလာကြသူတွေလည်းဖြစ်ကြပါတယ်။အလားတူချင်းမိုင်ပြည်နယ်တွေမှာလည်းအော်တိုဘာလ20ရက်နေ့ကကလေးတငယ်တွေပါဝင်တဲ့
မြန်မာနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်မှာတရားမွေမြန်မာ26ဦးကိုဖမ်းမိပြီးတော့ကြောက်ကြီး၁၀ယောက်အင်းလေးပို့ရောက်ကလေးချောက်ရောက်ပါတယ်။ထိုင်းဆိုရကတော့နေဆက်လမ်းတွေကနေဝင်လာတဲ့မြန်မာတွေကိုအခုလိုမျိုးဖမ်းဆီးနေတယ်လို့ထိုင်းမြန်မာနေဆက်မျိုးတွေထဲမှာလည်းစစ်စင်ရေးတွေလုပ်ပြီးဖမ်းဆီးနေတာတွေကြောင့်တပ်ပ